မြန်မာနိုင်ငံမှာဒီသူ့နိုင်ငံအခြေအနေအရရွေးချယ်တဲ့လမ်းကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လေးစားသင့်တယ်လို့ ARF ASEAN ဒေတာရင်းလုံခြုံရေးစည်းဝေးပွဲကိုလာရောက်တက်တဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးရန်ကြီးချီကပြောကြားခဲ့ပါတယ်။လွှတ်တော်ကရွေးချယ်တဲ့အစိုးရသင့်နဲ့အရတားအစိုးရအသွင်းကိုငြိမ်ငြိမ်ချမ်းချမ်းကူးပြောင်းခဲ့တာဟာထူးခြားပြီးတော့ဒီတိုးတက်မှုအပေါ်မှာတရုတ်နိုင်ငံကကြိုးဆိုတယ်လို့လည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးကဆိုခဲ့ပါတယ်။မြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အာဆီယံအဖွဲ့အပြင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပါတရုတ်နိုင်ငံကလက်တွဲလှုပ်သွားဖို့အသင့်ပဲလို့လည်းဆိုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံကအပြုသဘောဆောင်ရွက်နေတဲ့အပေါ်မှာလည်းတရုတ်နိုင်ငံကထောက်ခံတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးရန်ကြီးချီကတနင်္ဂနွေနေ့တုန်းကပြည်ဆောင်သွားတဲ့အာဆီယံဒေတာရင်းလုံခြုံရေးစည်းဝေးပွဲမှာပြောကြားသွားတာဖြစ်ပါတယ်။အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေအပြင်ဩစတြေးလျ၊နယူးဇီလန်၊ဂျပန်၊တရုတ်၊တောင်ကိုရီးယားမြောက်ကိုရီးယားအပြင်တောင်အာရှနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေပါတက်ရောက်တဲ့ ARF ဆွေးနွေးပွဲမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီး Hillary Clinton စနေနေ့ကမင်ကွန်းပြောကြားသွားခဲ့တာမှာတော့မြန်မာအစိုးရအသည့်အနေနဲ့ဒီနိုင်ငံတကာလိုလားနေတဲ့ပြုပြင်ပြောင်းလဲမှုတွေဖြစ်ဖို့လက်ဆုပ်လက်ကင်ပြနိုင်တဲ့တိုးတက်မှုတွေကိုလုပ်ပြရမယ်လို့ပြောကြားခဲ့ပါတယ်။